အမေရိကန်နဲ့အီရန်ကြားနျူကလ িয়ার ဆွေးနွေးပွဲကိုဗီယက်နမ်မှာတနင်္လာနေ့ကပြန်လည်စတင်လိုက်ပါတယ်။ပိတ်ဆို့အရေးယူတာကိုလျှော့ချဖို့အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်တတ်ခဲ့တဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်အသက်သွင်းနိုင်ဖို့အတွက်အခုလိုစီဝေးလုပ်နေကြတာပါ။နေတိကူမှရနာထားခဲ့ပြီးမှခုမှပြန်စတာဖြစ်ပါတယ်။ကိစ္စရတွေပေါ်မှာနည်းနည်းရှားရှားဆွေးနွေးတဲ့အဆင့်ကိုရောက်နေပါပြီလို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။နှစ်ဖက်လုံးကတော့တိုးတက်မှုရှိတယ်လို့ပြောကြပါတယ်။ဒါပေမဲ့အမေရိကန်ဘက်ကအမြင့်ဆုံးတောင်းဆိုမှုဆိုတာပေါ့အီရန်ကအဖြစ်တင်ပြောဆိုပြီးအီရန်ကပုံမှုအပြုသဘောချင်းကလာကြောင်းပြောဆိုဖို့စောသေးတယ်လို့အမေရိကန်ကပြောပါတယ်။နှစ်ဖက်လုံးကတော့သဘောတူညီချက်ပြန်လည်ရရှိဖို့လိုလိုလားလားရှိတာကိုပြသကြပါတယ်။ယခင်သဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတဲ့တခြားနိုင်ငံတွေကအမေရိကန်နဲ့အီရန်ကြားမှာဂျားဝင်စိတ်ဆက်တဲ့နီးလမ်းနဲ့တွဲဝိုက်ဆွေးနွေးပွဲကိုကျင်းပနေတာဖြစ်ပါတယ်။ဆွေးနွေးပွဲကိုအီဗီလာကစတင်ခဲ့တာပါ။